လူဦးရေတသန်းလောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းမှာ COVID-19 ရောဂါကူးစက်နှုန်းဟာစိုးရိမ်ရတဲ့အခြေအနေကိုရောက်နေပြီလို့ဒုက္ခသည်စခန်းမှာနေထိုင်သူတွေလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကပြောလိုက်တဲ့အကြောင်းအပြည့်အစုံကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ဘင်္ဂလားဒေ့ရှ်ကော့ဘဇာဒုက္ခသည်စခန်းမှာ COVID-19 ရောဂါစစ်ဆေးမှု455ခုလုပ်ခဲ့ပြီးလူ46ယောက်မှာရောဂါပိုးတွေ့ရှိထားရလို့အင်္ဂလန်အခြေစိုက် Rohingya အဖွဲ့အစည်းတစ်ခုကပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းမှာလူတစ်ယောက်ထပ်သေဆုံးခဲ့ပြီးစုစုပေါင်း5ယောက်ရှိလာပြီးဖြစ်ပါတယ်။လူ40ကျော်မှာ5ယောက်သေဆုံးတဲ့နှုန်းကဆိုးရွားရဲ့အခြေအနေဖြစ်တယ်လို့ဒုက္ခသည်စခန်းအခြေအနေကိုမပြတ်ဆောင်ကြည့်နေတဲ့အင်္ဂလန်အခြေစိုက် Burma Human Rights Network BHRN ကဦးကျော်ဝင်းကပြောပါတယ်။
အော်ကျွန်တော်တို့သိထားတာက485ယောက်လောက်ပဲသူတက်ဆုပ်ထားပြီ46ယောက်ပဲဒီထဲမှာရှိတယ်အဲ46ယောက်ထဲမှာ5ယောက်လောက်တည်တာအဲအများများတာပေါ့ကိုတော်တော်များတာပေါ့ဒါအဲ့အတွက်ကျွန်တော်ထင်တာတော့တည်တဲ့တော့တော်တော်များလာနိုင်တယ်ရှိမကြမီရက်တည်တယ်နော်တော်တော်ဆိုးရင်းစရာချင်းနေရှိတယ်နိုင်ငံတကာကနေပြီးတော့ခု immediate step တစ်ခုတော့လမ်းသိပြီ
မြန်မာလူအခွင့်အရေးအဖွဲ့ BHRN အမှုဆောင်ဒါရိုက်တာဦးကျော်ဝင်းပြောသွားတာပါရိုဟင်ဂျာစခန်းအတွင်းယောဂဘူရှိမှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ရောကျမိုက်တောင်ရှိသူတွေဘက်ကိုပါတီးကြအတီးပြုလို့တော့မရပါဘူး။သိဆုံးတဲ့ရေတွက်ကလည်းတရင်အချက်လက်အတီးကြမရတဲ့အခြေအနေတွေကြောင့်9ရက်လောက်ပဲအတီးပြုလို့ရတဲ့အခြေအနေပါ။အဆိုဆုံးပြဿနာကတော့ဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက်လိုင်းဖြတ်တောက်ထားတာကတည်တင်တည်ထိုက်တဲ့တရင်အချက်လက်တွေပေးဖို့ခက်ခဲသွားတယ်လို့သူကဆက်ပြောတာပါ။အ
င်ဘင်္ဂလားဒေ့ရှ်ကလည်းကျွန်တော်တို့လမ်းပြီးတော့အမျိုးမျိုးမြေတရရခံခဲ့ပြီးပြီဘလို့မှဖြစ်မလာဘူးဒီ internet ban ကိုသူကမလုပ်ပေးဘူးတော့ဘာမှဆွေးရလဲကချင်ပြည်နယ်ဘက်ဒီမှာအလိုမျိုးလှုပ်ထားတဲ့ပုံမှာဘာဖြစ်လဲဆိုတော့ဒီ COVID-19 ကာလမှာဒီလုပ်ရက်ကတော်တော်လေးရက်ဆက်လွန်းနေပါဘူးနော်ဘလို့မှဖြစ်သင့်ပါဘူးဒါကတော့
ဒုက္ခသည်စကားမှာသိဆုံးတဲ့အချို့အစားကကမ္ဘာကူးစက်မှုအမြင့်ဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံထက်များနေရလို့ Rohingya လူငယ်အစည်းအရုံးဒါရိုက်တာကိုခင်မောင်ကထောက်ပြပါတယ်
ကန်တဲ့မှာဒီကိစ္စဟာအမတန်ပဲကျွေးနေရတဲ့အမေကမှရှိပါတယ်။အမေရိကန်စတူဒန့်နိုင်ငံမှာလူပေါင်း13ကျော်ကျော်သေဆုံးခဲ့တယ်။19ကျော်ကျော်ပဲကိုယ်စက်ခံရတာရှိနေတယ်ဆိုင်။အဲ့ဒါဆိုရင်အမေရိကန်နဲ့ကျွန်တော်တို့ကန်တဲ့မှာရှင်းနေစီဒီတဲမှာ just 1 million 1 million နဲ့ကျွန်တော်တို့ပေါ့ချမယ်ဆိုရင်ဒီမှာရခိုင်နှုန်းကများတယ်လို့ကျွန်တော်ပြောရှိတယ်။
လူဦးရေတန်း300ကျော်မှာ32,000ကျော်သေဆုံးခဲ့တဲ့အမေရိကန်နိုင်ငံထဲလူဦးရေတန်းလောက်ရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာ9ယောက်သေဆုံးတဲ့နှုန်းကအချို့အရနှိုင်းယှဉ်မဲ့ဆိုရင်ဒုက္ခသည်စခန်းကပိုများနေတယ်လို့သူကပြောခဲ့ရပါယောဂစစ်ဆေးမခံရဘဲဒီအပိုင်းရုတ်တရက်သေဆုံးခဲ့တဲ့တကြီးရွယ်ဦးတွေအများပြားရှိနေတယ်လို့ဒုက္ခသည်တချို့က VOA ကိုပြောပါတယ်ပြည်တွင်းကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာလို့သုံးနှုန်းတာကိုမြန်မာအစိုးရဘက်ကတော့လက်မခံပါဘူးဒုက္ခသည်တွေပြန်လည်လက်ခံရေးစီစဉ်နေပေမဲ့လက်တလုံးမှာကပ်ပြီးအခြေအနေကြောင့်ယာယီရဆိုင်ထားပါတယ်။ဒီကြားထဲမှာပဲဒုက္ခသည်စခန်းအတွင်းကနေနေကြဖျက်ချုပ်ပြီးမြန်မာနိုင်ငံထဲဝင်ရောက်သူတွေရှိနေလို့ဖမ်းဆီးပြီးကယ်ဆယ်ရေးစခန်းတွေပို့ထားရတာလည်းရှိပါတယ်။အဲ့ဒီလူတွေထဲမှာဓာတ်ခွဲစမ်းသပ်မှုအဖြစ်အရယောဂဘိုးရှိသူတချို့တွေ့ထားရပါတယ်။စောင်းနေပြဿနာဖြစ်နေရတာကတော့အချိန်ကြာခဲ့ပြီလို့ဒုက္ခသည်တွေက VOA ကိုပြောပါတယ်။အခုမုတ်တုံဝင်နေပြီဖြစ်လို့အရင်ဒုက္ခတွေအပေါ်မှာယာတိဥဒုဆိုးရွားရဲ့အခြေအနေကထပ်ပေါင်းပြီးပိုဆိုးရွားရဲ့အခြေအနေနဲ့သူတို့ရင်ဆိုင်နေရတယ်လို့ကော့ဘဇားမှာရှိရဲ့ ISCG အဖွဲ့ကဒီကနေ့ဇွန်လ23ရက်မှာသတင်းထုတ်ပြန်ထားပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ခဲ့ရပါ